ရဆိုင်နေတဲ့ Israel Palestine ရင်းချမ်းရေးဆွေးနွေးပွဲတွေပြန်ဆနိုင်ရေးလုံလောက်တဲ့ပုံတင်ချက်သဘောထားကိုရလာဖို့ပြည်ထောင်နိုင်ငံပါတီမျိုးတော်မှာဒီနေ့စည်းဝေးနေကြတဲ့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီနဲ့ဥရောပနဲ့အာရဗ်နိုင်ငံတွေကထိတ်တန့်တမန်တွေမျှော်လင့်နေကြပါတယ်။ Israel နဲ့ Palestine တို့အနေနဲ့ရင်းချမ်းရေးအတွက်တတ်သိရှိရှိရွေးချယ်ကြဖို့ပြည်ထောင်သမ္မတ François Hollande ကအစည်းအဝေးအဖွဲ့မှာပြောပါတယ်။ Israel နဲ့ Palestine ကြားရေးရှိခံမဲ့သဘောတူညီချက်တရဟာဒေသတစ်ခုလုံးနဲ့တက်ဆိုင်ရမယ်လို့ပြည်ထောင်သမ္မတကဆိုပါတယ်။ရင်းချမ်းရေးလုပ်ငန်းစဉ်ကိုအစီအစဉ်လုပ်ပေးဖို့မှာကမ္ဘာ့အရေးကြီးနိုင်ငံတွေအဓိကအခန့်ကဏ္ဍကပါဝင်သင့်ပေမဲ့အစိုးမှာတော့ကွဲပြားချက်တွေကိုနှစ်ဖက်အကြားဖြစ်ရှင်းရမှာပဲလို့ Mr. Hollande ကပြောပါတယ်။ပြင်းထန်နိုင်ငံကကမ္ဘာကထပ်ပြုကျင်းပတဲ့ဒီအစည်းအဝေးမှာအမေရိကန်ရဲ့ပါဝင်မှုကတိတ်တော့အားတက်တရောမရှိလာပါဘူး။နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာပြင်းထန်တဲ့တခြားနိုင်ငံတွေကအဆိုပြုတင်ပြမဲ့စေကူးစေတမ်းတွေကိုနားထောင်ဖို့တက်တဲ့ဒီအစည်းအဝေးကိုတက်နေတာပါ။ဒါပေမဲ့လည်းနိုင်ငံရှင်တွဲနေထိုင်ရေးညီမှန်းချက်အောင်မြင်စေဖို့အရေးတကြီးလုပ်ရမယ်ဆိုတာကိုတော့အမေရိကန်အကြီးအကဲတာဝန်ရှိသူတွေကအလေးနဲ့ပြောပါတယ်။